ာဒီနေ့ဒီ NLE ရာနဲ့ចောင်းသားတွေနဲ့ပူပေါင်းပြီးရောသတင်းစာရှင်လည်းမွေးလုပ်တယ်အဲ့ဒီမှာကျတော့ចောင်းသားတွေတောင်းဆိုနေတဲ့အချက်ဆက်တဲ့ချက်ကိုလည်းရှင်းပြတယ်လမ်းကြောင်းအခြေအနေလည်းရှင်းပြတယ်ပေါ့နော်သတင်းစာရှင်လည်းမွေးလုပ်ရတဲ့အဓိကရည်ရွယ်ချက်လေးပြောပြပေးပါရှင
်ရည်ရွယ်ချက်ကအဓိကတော့ကျွန်တော်တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်တဲ့အခြေအနေလေးပြောပြပြီးတော့ဒေါက်တာတွေ့ဆုံဆွေးနွေးပွဲဖြစ်စီခြင်းနဲ့တွေ့ဆုံဆွေးနွေးပွဲနီးလမ်းနဲ့ဖြေရှားခြင်းလည်းဒါတစ်ချက်ပါပဲအဲ့ဒါကိုကျွန်တော်တို့ရှင်းလင်းအောင်ပြောတာပါနောက်တစ်ခါចောင်းသားတွေအတွက်စိုးရိမ်စရာအခြေအနေတွေဖြစ်လာတယ်တာဝန်ရှိတဲ့သူတွေအနေနဲ့ပေါ့ကလေးတွေအတွက်စိုးရိမ်စရာမဖြစ်အောင်လုပ်ရေးတာဝန်ယူပေးဖို့အားလားလေးတွေကျွန်တော်တို့ပြောချင်တယ်ကျောင်းသားတွေနဲ့ကျောင်းသားကိုယ်စားလှယ်တွေနဲ့အန်ဒရီယာနဲ့ဦးတွဲသတင်းစာရှင်းလင်းပွဲလုပ်တာဖြစ်တယ်။
တက်ဒီတနင်္လာနေ့ကိုရက်နေ့မှာလည်းဒီပညာရေးအတွဝင်ကြီးဦးတန့်ရှင်နဲ့ဆရာနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိတဲ့ခါကြတော့လေအဲ့ဒီတွေ့ဆုံပွဲမှာကြတော့ဘယ်အချက်တွေအဓိကထားပြီးတော့များညှိနှိုင်းသွားဖို့ရှိလဲ။တွေ့
ဆုံပွဲမှာကျွန်တော်ဆွေးနွေးပွဲလုပ်မဲ့ရက်ကိုအတိအကျသတ်မှတ်ဖို့ရှိတယ်။နေရာအတိအကျသတ်မှတ်ဖို့ရှိတယ်။အဲဆွေးနွေးပွဲရဲ့ပုံတံပေါ့ဆွေးနွေးပွဲမှာမီဒီယာတွေရဲ့ပါဝင်ခွင့်မလို့ရှိမလဲ။ဟောစာပါတွေပါဝင်ခွင့်မလို့ရှိမလဲ။အဲ့ဒါတွေဆွေးနွေးမယ်။နောက်ဆွေးနွေးနောက်တစ်ချိန်ဆွေးနွေးမယ်ဆွေးနွေးပွဲအစီအစဉ်ပေါ့ဆွေးနွေးပွဲအဂျင်ဒါကိုလည်းကျွန်တော်တို့အတည်ပြုဆွေးနွေးဖို့ရှိပါတယ
်ဒီចောင်းသားတွေတောင်းဆိုချက်ထဲမှာပေါ့နော်ဒီနိုင်ငံအသုံးစေးရဲ့20ရာခိုင်နှုန်းကိုပညာရေးသုံးစေးဖြစ်ချမှတ်ပေးဖို့ပေါ့နော်ចောင်းသားတွေကတောင်းဆိုထားတယ်တော့အစိုးရဘက်ကလည်းဟိုလက်မခံနိုင်တဲ့အနေအထားတွေရှိနေတဲ့အခါကျတော့ဆရာတို့ဒီ NNE အနေနဲ့ရောဒီပေါ်ဘယ်လိုညှိနှိုင်းပေးသွားဖို့ရှိလဲ
NNE အနေနဲ့ကဟိုကုလသမဂ္ဂမှာဒီမှာပြည်ပညာရေးဌာနကိုယ်တိုင်ပါဝင်ပြီးတော့သဘောတူထားတဲ့ဗန္နာရေးဆိုင်ရာသတ်မှတ်ချက်ရှိတယ်။အဲဒါက2014မှာလုပ်တဲ့ Muscat မှာလုပ်တဲ့ဆွေးနွေးပွဲမှာနိုင်ငံတိုင်းနိုင်ငံတိုင်းကပညာရေးသုံးစိတ်ကိုနိုင်ငံသုံးစိတ်က15ရာခိုင်နှုန်းမှ20ရာခိုင်နှုန်းအထိသုံးဆွဲရမယ်လို့ရည်ထားတာတွေ့တယ်။ဆိုတော့ကျောင်းသားတွေတောင်းဆိုတာအမြင့်ဆုံး20ကိုတောင်းထားတယ်။ဆိုတော့အစိုးရဘက်က15အထိဒီလိုပြောနိုင်တယ်ဆိုတော့ကျွန်တော်တို့ NLEA အနေနဲ့ကတော့ကုလသမဂ္ဂကထားတဲ့စံကိုမှီရင်ကျွန်တော်လက်ခံ
စောင်းစားတွေတောင်းထားတဲ့တစ်ချက်ထဲမှာပေါ့နော်ဒီလက်ရှိပညာရေးဘုတ်ချုပ်ကင်မှုအနေထားနေပြီးတော့ဒေတာလိုက်ပေါ့ကိုယ်ပိုင်ပြထန်းခွင့်ရဖို့ဆိုပြီးတော့တောင်းဆိုထားရှည်စရာလက်ရှိအနေထားရောအစိုးရအနေနဲ့ဒီချက်ကိုအကောင့်ထဲပေါ်ပေးနိုင်မလားအကောင့်ထဲပေါ်ပေးဖို့ကြတော့ပေါ့နော်ဘယ်လိုမျိုးတွေလိုအပ်မလဲဆရာ
ဒီအကောင့်ထဲပေါ်လို့ရတယ်လို့မြင်တယ်ဆိုတော့ကျွန်တော်တို့ကဒေတာဆိုင်ရာတွေမှာကျောင်းနေမှာကျောင်းကွန်ပလင်နဲ့အုပ်ချုပ်ဖို့ကျွန်တော်တို့ NLEA ကြံပေးထားတယ်ဒီကျောင်းအုပ်ကြီးတယောက်တည်းကနေအမိန်နဲ့အုပ်ချုပ်တာမျိုးမဟုတ်ဘဲနဲ့ဒီကျောင်းမှာရှိတဲ့ဆရာတွေလည်းပါရမယ်မိဘကိုယ်စားလှယ်လည်းပါရမယ်ရရွာကယုံကြည်လေးစားတဲ့လူတွေလည်းပါတယ်ကျောင်းကော်ပိုရိတ်နဲ့အုပ်ချုပ်ဖို့အဲ့တော့ကျောင်းတစ်ခုရဲ့အဆုံးဖြတ်ကိုတယောက်တည်းအမိန်နဲ့ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့ကော်မတီနဲ့ဆုံးဖြတ်ဖို့ဆိုရင်ဒါဒီလုပ်ပိုင်ခွင့်အာဏာကိုလွှဲအပ်လို့ရတယ်လို့မြင်တယ်အဲ့လိုကော်မတီကိုလွှဲလိုက်ခြင်းအဖြစ်ကျောင်းသားလက်ခံတဲ့ကိစ္စတွေဒီဆရာဆရာမတွေခန့်ထားတဲ့ကိစ္စဆရာမတွေနေထိုင်ရေးကိစ္စကျောင်းဆောင်အုံကိစ္စဒါပြည်ဦးညွန်းနန်းကိုသူဒေတာလိုက်ဖွံ့ဖြိုးနိုင်တဲ့ကိစ္စဒါဘာသာစကားဆိုင်ရာကိစ္စတွေဒီကျောင်းမှာဘယ်လိုဘာသာစကားမျိုးသင်မလဲမိခင်ကျွန်တော်တို့ကမိခင်ဘာသာစကားနဲ့ဘာသာစကားသုံးမျိုးအကြံပေးထားတာပေါ့ကျွန်တော်တို့အကြံပေးချက်က၃ခုမှာမိခင်ဘာသာစကားရဲ့ဗမာစကားရဲ့အင်္ဂလိပ်စကားရဲ့၃မျိုးမှာကျောင်းတစ်ခုချင်းစီလိုက်ဆုံးဖြတ်ပေးရှိဖို့အဲ့ဒါကဒီပညာရေးပြည်ပင်ပြောင်းလဲမှုကလိုအပ်တယ်လို့မြင်တယ်လက်တွေလည်းလုံနိုင်တယ်လို့မြင်တယ်အဲ့လိုအချက်မျိုးကိုဒေတာဆိုင်ရာလိုက်ဒီဆုံးဖြတ်ပေးရှိတဲ့ပညာရေးလွတ်လပ်ခွင့်မျိုးလိုအပ်လို့ဆောင်ရွက်ပေးတဲ့နယ်မျိုးမှာ
ဆိုရဘက်ကရောဆရာဘယ်လိုမြင်လဲဒီအချက်ကိုရောသူတို့အနေနဲ့အောက်ထပ်ဖော်ပြနိုင်မဲ့အခြေအနေမျိုးရှိလားရှင
်အခုဆိုရဘက်ကသူတို့ရေးတဲ့ဟိုအမျိုးသားပညာရေးဥပဒေနဲ့ဤဥပဒေတွေမှာတော့တက္ကသိုလ်တွေကိုပဲကိုယ်ပိုင်ပြန်ထမ်းခွင့်ပါပြီးတော့ဟိုအခြေခံပညာကျောင်းတွေကိုဆက်ပြီးတော့ချုပ်ကင်ထားအောင်မယ်ဆိုတာမျိုးတွေ့တယ်ဆိုကျွန်တော်တို့အခြေခံပညာကျောင်းတွေပါလွတ်လပ်စေချင်အဲ့ဒါကိုလည်းဆွေးနွေးတော့မှာ
ပူပေါ့နော်အစိုးရသတင်းတွေမှာကြားသိနေရတာခါကြတော့အစိုးရအနေနဲ့ပေါ့နော်ဒီចောင်းသားတွေနေတဲ့လေးပွင့်ဆိုင်ကိုတောင်းဆိုတဲ့အတွက်လေးပွင့်ဆိုင်ကိုပေးတယ်ပေါ့ဒါပေမဲ့ဒီလေးပွင့်ဆိုင်ဆွေးနွေးတဲ့အချိန်မှာဌာနပြចောင်းသားတွေနေနဲ့ရက်တန့်ပေးရမယ်ဆိုပြီးရောပေါ့နော်ညှိနှိုင်းထားရှိရဲဒါပေမဲ့တစ်ဖက်ကចောင်းသားတွေနေနဲ့လည်းလမ်းလျှောက်မှုတွေရှိနေရဆိုတော့ចောင်းသားတွေရဲ့ခေါင်းဆောင်ဟာဘယ်သူလဲဆိုတဲ့ဟာမျိုးပေါ့နော်အစိုးရမေးမြန်းတာတွေလည်းရှိပါတယ်ဆရာအဲ့ဒီပေါ်ဆရာဘာများပြောချင်လဲရှင
်အဲ့ဒီကចောင်းသားတွေရှင်းပြတာရှိပါတယ်ဆွေးနွေးပွဲစတင်တဲ့နေ့မှာတပိတ်များရန်နာသွားပြီဆိုတဲ့အဲတဘောတူချက်မှာပါပါတယ်။ကျောင်းသားတွေကရက်နာဖို့တို့မှဆုံးဖြတ်ပြီးသား။အဲတို့တဘောတူချက်တဲ့ကိုကျောင်းသားကိုယ်စားလှယ်တွေကလည်းတဘောတူခဲ့တယ်။ဆိုတော့တပိတ်မှာပါတဲ့သူတွေကလည်းရက်နာဖို့တဘောရရှိတယ်။အဲ့တော့တို့ရောက်ရှိတဲ့နေရာကဘုံကြီးကျောင်းမှာတို့တဲဖို့စီစဉ်တယ်။ဒါပေမဲ့ဘုံကြီးကျောင်းကိုဒေသအာဏာပိုင်တွေကလာပြီးတော့ချင်းချောက်တာမျိုးတွေအကြက်ကင်တာရှိတော့ဘုံကြီးကျောင်းမှာနေဖို့မရဘူး။အဲ့အတွက်တို့မြို့ကိုရွှေ့ရတယ်။ဆိုတော့အဲ့ဒါကတို့ကဒီချက်လက်ပြီးတော့တပိတ်ဆန္ဒချီတက်တာမဟုတ်ဘူး။သူတို့တဲကုန်နေထိုင်တဲ့ဘုံကြီးကျောင်းမှာရွာမှာနေခွင့်မရှိတဲ့အတွက်မြို့ကိုသွားတာလို့သူတို့ရှင်းပြပါတယ်ဆိုတော့ဒါကျောင်းသားတွေကဒါတပိတ်ဟိုဟာဆွေးနွေးပွဲလုပ်နေတဲ့နေ့မှာသူတို့သွားရတာကသူတို့ရဲ့နေထိုင်ရေးကိစ္စကြောင့်ဆိုတော့အခုမှ၃ရက်နေ့မှလုပ်တဲ့ဆွေးနွေးပွဲရပ်နာသွားတဲ့အတွက်ဆွေးနွေးပွဲရပ်နာတာကလည်း၄ပွဲစလုံးသဘောတူပြီးရပ်တာမဟုတ်ဘူး အစိုးရဘက်ကပဲကြေညာပြီးရတာဖြစ်တဲ့အတွက်ဒါအစိုးရဘက်ကအားလုံးသဘောတူညီချက်ကိုဟိုဆောင်ရွက်တာမဟုတ်ဘူးဆိုပြီးတော့တို့ဆက်လက်ချီတက်တယ်လို့ကျွန်တော်မြင်ပါတယ်
ဆရာအခုလို့ဖြစ်ကြပြီးရကျေးဇူးများတင်ပါရှင်